ခရစ်သက်ကရစ်2022ခုနှစ်ကုန်ဆုံးလို့2023ခုနှစ်ကိုဝင်ရောက်လာပြီဖြစ်ပါတယ်။ကမ္ဘာ့အရှေ့ခြားနိုင်ငံတွေဟာ2022ခုနှစ်ကိုနှုတ်ဆက်ခဲ့ကြပြီး2023ခုနှစ်နှစ်သစ်ကိုရောင်းဆုံးမီးပန်းတွေပြစ်လွတ်ပြီးကြိုဆိုခဲ့ကြပါတယ
်
။ Australia,နယူးဇီလန်၊ဂျပန်၊တရုတ်၊ဟောင်ကောင်၊ထိုင်ဝမ်အပါအဝင်ကမ္ဘာရှည်ခြံကနိုင်ငံတွေနဲ့အတူမြန်မာနိုင်ငံလည်း2022ခုနှစ်နဲ့နောက်ဆုံးစက္ကန့်တွေကိုရည်တွက်ခဲ့ကြပြီးနှစ်သစ်ကိုကြိုဆိုခဲ့ပါတယ်။မြန်မာ၊အိန္ဒိယ၊ချင်း၊ထိုင်း၊မလေးရှား၊ဖိလစ်ပိုင်စတဲ့နိုင်ငံတွေမှာလည်းနှစ်သစ်ကူပွဲတွေကျင်းပပြီးကြိုဆိုခဲ့တယ်လို့အရှေ့အလယ်ပိုင်းက UAE မြို့တော်ဒူဘိုင်းမှာလည်းမီးရှူးမီးပန်းတွေပစ်ဖောက်ပြီးနှစ်သစ်ကိုကြိုဆိုခဲ့ကြပါတယ်။အခုသတင်းကျင်းပနေတဲ့မှာတော့ဥရောပနိုင်ငံတွေမှာညတကောင်ချိန်ရောက်လို့နှစ်သစ်ကူပွဲတွေကျင်းပနေခြင်းလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့အမေရိကတိုက်နိုင်ငံတွေမှာတော့မကြမီကြောက်ရောက်တော့ပဲတကောင်ရနှစ်သစ်ကူချိန်အတွက်စူဝေးပြင်ဆင်နေကြပြီဖြစ်ပါတယ်။နယူးယောက်မြို့ကလူပေါင်းတောင်းချီလာရောက်လို့ရှိတဲ့ကမ္ဘာကျော် Times Square မှာမကြမီ2022ခုနှစ်ရဲ့နောက်ဆုံးစက္ကန့်တွေကိုရေးတွက်ဖို့ဒါအပြင်ဖန်သားဘော်လုံးကြီးကြလာမှာကိုလည်းစောင့်ဆိုင်းနေကြပါတယ်2022ခုနှစ်အတွင်းမြန်မာနိုင်ငံမှာတော့စစ်တပ်ကအာဏာသိမ်းထားတဲ့အတွက်တိုက်ပွဲတွေအိုးအိမ်ဆုံးခါထွက်ပြေးရတာတွေနဲ့ရတမေးဖြစ်ခဲ့ရတယ်လို့ကမ္ဘာကြီးမှာလည်းရုရှားကယူကရိန်းကိုကျူးကျော်တဲ့စစ်ပွဲဒါအပြင်မုန်တိုင်းတိုက်မှုရေကြီးမှုစတဲ့ပြည်စိုးတွေကိုကြုံခဲ့ရပြီးပေမဲ့လည်းကမ္ဘာပြည်သူတွေဟာ2023ခုနှစ်ကိုကြိုဆိုခဲ့ကြပါတယ်ခင်ဗျာ